TNL ကတအံပလောင်တပ်ဖွဲ့ဟာအချမ်းကြီးတော်မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ MNDA ကိုက AA ရခိုင်လက်နက်ကိုင်အဖွဲ့ရင်းနဲ့အတူတလားတာအပြစ်ခတ်ရစဲချောင်းကိုမလာ TNL ကထုတ်ပြန်ခဲ့တာပါဒီထုတ်ပြန်ချက်ကိုတအံအရက်ဘက်အဖွဲ့အစည်း12ဖွဲ့ကကန့်ကွက်ခဲ့ပြီးပြည်သူတွေနဲ့အတူရပ်တည်ဖို့တောင်းဆိုကြောင်းအဖွဲ့12ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ်
ဒီမစနာတရီလေးတုန်းကဒီတန်းလေမီကန်ဖွဲ့ကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ပေါ်မှာတာကိုမဖြစ်တင်ဘူးဆိုတဲ့အနေနဲ့ကတည်းကပါလေပေါ့နော်ဒီမမရောဒီတန်းသားဒီတမောဒီတူတူစနတ်ထုတ်ပေါ်ပြတဲ့အချိန်မှာဆိုတော့ဒီလက်ရှိအနာတိတ်ကြီးအပေါ်မှာကျွန်တော်တို့ကလူလာတာကအကြောင်းကိုဖြစ်တဲ့တားဒီကန်ကွက်ဖို့လို့တယ်ပေါ့နော်အပြုလို့ရှိရင်ဒီဒီလူထုတွေနဲ့တကားတဲ့ရပ်တည်ပေးဖို့ဟိုကျွန်တော်တို့ကလိုလာတယ်ပေါ့နော်
တအားရက်ပဲအဖွဲ့အစည်းစစ်နှက်ဖွဲ့ကသူတို့ရဲ့သဘောထားကိုဒီလ၄ရက်နေ့ကထုတ်ပြန်ခဲ့တာပါတန်ရက်ဖက်အဖွဲ့စည်းတွေရဲ့ထုတ်ပြန်ချက်မှာတန်လူတို့နဲ့တန်သားပြည်သူတရလုံးကစစ်အာဏာရှင်ကိုငင်းချမ်းစွာဆန္ဒပြရမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကတပ်ဖြတ်ရိုက်နဲ့ဖမ်းဆီးတာကိုခံနေရပြီးဒီအချိန်မှာအာဏာသိမ်းစစ်တပ်နဲ့တပတ်သက်အပြည့်အကြောင်းထုတ်ပြန်တာဟာလူတို့ဆန္ဒနဲ့စန့်ကျင်နေတဲ့အတွက်ကန့်ကွက်တာဖြစ်ကြောင်းဖော်ပြထားပါတယ်ဒီလိုကန့်ကွက်ခဲ့တဲ့နောက်ဒီကနေ့မနေ့အစောပိုင်းမှာတော့ရာနဲ့ချီတဲ့ TNL ကိုတအန်းလက်နက်ကင်အဖွဲ့ဝင်တွေဟာလာရှိုးမျိုးအနီးချင်းကက်လာခဲ့ကြအောင်လာရှိုးမျိုးကန်တယောက်ကပြောပါတယ
်ကျွန်တော်တို့အပတ်ချမ်းကိုသွားတော့ဒီကခဏနေပြပြချက်ရမနေ့ပိုင်းဒီ၄နိုင်ကြော်ကြော်လောက်ကနေစရော9နိုင်ဝင်းကျင်လောက်ထိပေါ့ဒီမှာမြို့ပြင်ဒီ9မိုင်လောက်ပဲဝေးတယ်ဒီမြို့ပြင်အလွယ်လက်မြော်နဲ့ဒီမဲဟန်ကြည့်ရပါလေဒီနမ်းမကြီးပေါ်မှာသူတို့အမှအဲ့မှာရောက်နေတဲ့အဲ့လိုမျိုးပဲကြာတာလေရောအင်းအားတော့300ကျော်ကျော်လောက်ရှိမယ်လို့ပြောရပါတယ်တချို့အကောင်တော့နမ်းမပေါ်မှာထွက်တဲ့ခါကျတိတ်ရပြီးကြတာမသိရ
TNL တက်ဖွဲ့ဟာဘာကြောင့်လာရှိုးမျိုးနီးချင်းကပ်လာတယ်လဲဆိုတာမသိရချောင်းနဲ့တမ်ဘရော့ဘက်ကလုံခြုံရေးအရာပြင်ဆင်နာတွေရှိခဲ့ကြောင်းအခုလိုဆက်ပြောပါတယ
်တက်တက်ကတော်တော်များမျိုးပြင်ဘက်ကိုလုံချေးသွားယူကြရပေါ့နော်အဲ့တရင်ကြာစတင်ကားရနေသူတို့မျိုးပြင်ဘက်ထွက်သွားတယ်ထွက်သွားပြီးကျွန်တော်ပြန်ရောက်တဲ့ချိန်မှာအတချို့တိုက်ပွဲဖြစ်တယ်ပြောလာတယ်ဒါပေမဲ့ပြန်ဆက်တွေ့ကြည့်တော့သူအဒီတင်ကားနဲ့ဒီလက်နက်ကြီးနဲ့ချက်ပစ်လိုက်တယ်ပေါ့နော်ဆိုတော့တူတူကြတိုက်ပွဲဖြစ်တာမျိုးတော့မရှိဘူး TNA လည်းအဲ့နာမှာမရှိတော့
ဒီသတင်းနဲ့ပတ်သက်ပြီး TNL ဘက်ကဆက်တွေ့ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးလာရှုမျိုးလူလူဆန္ဒပြပွဲမှာတော့ခရိုင်းရက်တွေကစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းဖြိုခွဲတာတွေရှိခဲ့ပေမဲ့ဒီနေ့မှာတော့ရဲတပ်ဖွဲ့ကသာတားဆီးခဲ့ပြီးဆန္ဒပြပွဲတွေဟာနေ့လယ်ပိုင်းမှာအထူးခိုက်မရှိပဲပြီးဆုံးသွားခဲ့တယ်လို့လည်းလာရှုမျိုးကန်တွေကပြောပါတယ်လာရှိုးမျိုးအနီးမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကဒီလိုလှုပ်ရှားမှုတွေရှိနေချိန်မှာပဲတရုတ်နယ်စပ်မွန်ဂိုဘက်မှာတော့ကြာသာပြင်းနေ့ကတမ်ရော်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ကချင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဘုံမူကြီးနော်ဘူးကပြောပါတယ
်အခုမင်းကလည်းတိုက်ပွဲဖြစ်တယ်ဆိုတဲ့တင်ပြပါတယ်မင်းကတက်တာတော့ကျွန်တော် KIA ရဲ့အတက်ကြီး36နေမယ်ပဲမှာပေါ့နော်မွန်ဂိုဘက်မှာဖြစ်ပါတယ်ဒီမင်းတို့ဆယ်အချက်ကြတယ်လို့ပြောကြပါတယ်။မနေ့ကဖြစ်တာတော့တက်မတော်ဘက်ကနေစစ်စင်ရဲပေါ့သူစစ်စင်တဲ့အနေထားနဲ့ဖြစ်တဲ့တိုက်ပွဲဖြစ်ပါလား
။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့တက်မတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရပါဘူး။ဒီလ3ရက်နေ့ကတော့နမ်တူမြို့နယ်အတွင်းမှာ TNL တန်းပလောင်နဲ့ RCSS ရှမ်းပြည်တက်မတော်တောင်ပိုင်းတပ်ဖွဲ့တွေအကြတိုက်ပွဲဖြစ်ပွားတာကြောင့်မန်ဆန်ရွာအနီးရှိနောင်အော်ကြီးရွာကအမျိုးသမီးတူလက်နက်ကြီးထိမှန်ပြီးတေဆုံးခဲ့ရပါတယ်။လောလောဆယ်မှာတော့နမ်တူမျိုးကဖုန်ကြီးကျောင်းနှစ်ကျောင်းနဲ့မန်ဆန်မိုင်းမှုကြီးရွာကဖုန်ကြီးကျောင်းတွေမှာစစ်ဆောင်300လောက်ခိုးလုံနေရတယ်လို့ကြောင်မဲမျိုးနဲ့တွတ်ဆန်ဘက်မှာတော့ဒုက္ခသည်1500လောက်ဟာရိခအခက်ခဲရှိနေကြပါတယ်။